စည်ရဲတင်းမှနေတဲ့ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဘူးတီတောင်မောင်တော်အပါအဝင်မြို့နယ်ရှိခုမှာတနင်္လာနေ့ကစပြီးအင်တာနက်ဆက်သွယ်ရေးယာယီပိတ်လိုက်ပါတယ်။အခုလိုအင်တာနက်ဆက်သွယ်ရေးကိုပိတ်လိုက်တာဟာဒေသရင်းကသတင်းတွေအပြင်းကိုမရောက်အောင်သတင်းမှောင်ချဖို့ကြိုးစားတာဖြစ်တယ်ဆိုပြီးဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်း VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
အစိုးရကလည်းမထိုင်လက်နက်ကိုင်ရေးဖွဲ့တို့စီရင်တင်းမာနေတဲ့ရှင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရသေးတောင်ဘူးတီတောင်မောင်တော်နေမြေပုံမြို့နယ်တွေကိုမနေ့ကညစင်နိုင်ဝန်းကျင်လောက်မှာအင်တာနက်လိုင်းဖြတ်တောက်ခဲ့တာပါစီရင်တင်းမာနေတဲ့ရခိုင်မြောက်ပိုင်းကဒေသချို့ကိုအခုလိုအင်တာနက်လိုင်းဖြတ်တောက်ပြီးဒေသတွင်းသတင်းတွေကိုမောင်ချဖို့ကြိုးစားတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်နေကြတယ်လို့ဘူးတီတောင်မြို့နယ်ဒေသခံတို့ဖြစ်တဲ့ကိုဝင်းနိုင်ကပြောပါတယ
်ကျွန်တော်တို့ကမှအခုကကျွန်တော်ဒုတိယဂျင်ကောင်းတော့ဖတ်ချင်တာပထမတစ်ဂျင်နဲ့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ဒုတိယတောင်မောင်တော့ရှိတော့ပါလားဒီပိုက်လိုက်တယ်ပိုက်လိုက်ပြီးတော့နောက်တစ်ချိန်ပြန်ဟောနေအခုဒီပြန်ပြည့်တယ်ပိုက်ကြတော့ဘယ်တော့ခက်ခဲကျွန်တော်နိုင်ရဲ့ဆိုတော့ကျွန်တော်တို့ဒီနေရာမှာကကျွန်တော်တို့တိုက်ပွဲကနေတိုင်းမလို့ပြင်နေတယ်ကျွန်တော်တို့နေတိုင်းမလို့ပြင်နေတဲ့အခါမှာဒီကြေးသားရဲ့အရှင်နဲ့အရှင်နဲ့ကလည်းကျွန်တော်တို့ကဘာပြောမလဲဟိုလန်ခဲဒီကျွန်တော်တို့နှစ်ထောင်ဆင်းနေကြတဲ့ကဒီဒုတိယတောင်မောင်တော့ဆိုတာက complex area တစ်ခုရှိနေတယ်ကံပဲ area တစ်ခုရှိနေဖြစ်ခဲ့တယ်ဆိုတော့အဲ့ဒီကလေးကကျွန်တော်တို့ဒီဒီနေ့ဆက်လိုက်တယ်ဆိုတာကလူမှုခွင့်ရတဲ့ပုံမှာအများကြီးဖဲရတယ်လေ။တနင်္ဂနွေလုံးကလို့ဒီတကဘာလုံးကလို့လို့လည်းဒီနေရာဒီကိစ္စမှာဖြစ်နေတဲ့အခက်အခဲတွေနေထားတယ်ကိုကြည့်ရပေါ်တော့ဥရှိမှာကြတော့အဲ့လိုမျိုးဒီအင်တာနက်လိုင်းကြီးပိုက်လိုက်တော့လေအတင်းဆက်လိုက်တယ်ကျွန်တော်တို့တင်းတွေကမှောက်ချလိုက်တယ်လို့မျိုးအဲ့လိုမျိုးဖြစ်နိုင်အဲ့လိုဖြစ်ကြတော့လေပေါ်တော့
ဒီပွဲတွေဖြစ်ပေါ်နေတဲ့ data အတွက်သတင်းချက်လက်တွေတင်ရဖို့တိတ်ကိုရေးကြည့်နေတာကြောင့်အခုလို internet line ချက်တောက်လိုက်တာဟာမဖြစ်သင့်ဘူးလို့လေ flower data ဆိုင်ကိုထွန်းလင်းကပြောပါတယ်
။ဟာသတင်းကမတိနိုင်တော့ကျွန်တော်ဘယ်တော့မှပြောလို့မရဘူး။ဘယ်သူမှသုံးပြောလို့မရဖတ်လို့လည်းမရဒီကနေ့ရေးနေတဲ့မရဘူး။တော့အဲ့ဒါဆက်ကအများရှိပါသတင်းမရှိရတော့ကျွန်တော်တော့ပို့ပြီးတော့ဘယ်လိုပြောမစိုးရင်ကြရပဲပေါ့နော်။သာချင်းရဲ့ချင်းချင်းချက်ပြောဖုံးလိုက်ရတယ်
။ဘာခံကြီးနေမှာ internet line ဖြတ်တောက်လိုက်တာနဲ့ပတ်သက်ပြီးပြည်နယ်ဆိုးရွားကိုတစုံတရာအကြောင်းကြားတာမရှိဘူးလို့လည်းတခန့်ချင်းနေလုံခြုံရေးနဲ့နေရာကြီးအဝန်ကြီးပုံမူကြီးမင်းတန်းကပြောပါတယ
်။ဟိုအဲ့ဒါဒီတော်ကြီးကဆက်နေနေတယ်ကျွန်တော်မသိဘူး။အကြောင်းမကြောက်ဘူးကြာ။
ရှင်းပြနေကပလောဝမျိုးနယ်ပါဝင်ရခိုင်မြောက်ပိုင်းကမျိုးနယ်ရှိခုကိုစစ်တေရေးဆိုင်ရာဥပဒေနဲ့ညွှန်ကြားချက်အရအင်တာနက်ဝန်ဆောင်မှုယာယီရပ်ဆိုင်လိုက်တာဖြစ်တယ်လို့လည်းမြမစစ်တေရေးလုံငန်းတစ်ခုဖြစ်တဲ့ NPD ကမမိုးတွေကပြောပါတယ
်ရခိုင်ပြည်နယ်ရဲ့ချင်းပြည်နယ်ရခိုင်ပြည်နယ်မှာဆိုလို့ရှိရင်မောင်တော်ဘူးတီတောင်ရပ်တီတောင်ပုံငါးကျုံများကိုကြောက်တော်နေကြနေပြီပေါ့ချင်းပြည်နယ်မှာဆိုရင်ပလောဝပေါ့နော်ဟုတ်အဲ့ဒါလေးအင်တာနက်လိုင်းယာယီရပ်ဆောင်လာတာပါရှင့်ကိုအဲ့ဒါတော့ကိုဆက်ဆက်ရေးဆိုင်ရပါတော့ဥပဒေနဲ့အညီဖွင့်ကြကြရကျမတို့အနေနဲ့ဒီကပေါ့အင်တာနက်ဝန်ဆောင်မှုရာရင်ဆိုင်လိုက်တာပဲဖြစ်ပါတယ်နော်ဟုတ်ကဲ့ပါရှင်ဟုတ်အချက်မဖြစ်ဖြစ်တာကတောင်းပါပါတယ်ဆိုတော့ဒီ2020ဖေဖော်ဝါရီက3ရက်နေ့ကနေစတင်ပြီးတော့ရာရီ6ရက်ဆိုင်လိုက်တာပါနော်ဟုတ်ဟုတ
်စီရေးပြီးမှနေတဲ့ရခိုင်နောက်ပိုင်းမှာခုလိုအင်တာနက်လိုင်းဖြတ်တောက်လိုက်တာဟာအစိုးရတရားအနေနဲ့မလုပ်သင့်တဲ့လုပ်ရကိုလုပ်နေတာဖြစ်တယ်လို့ဘူးတီတော်မျိုးနဲ့မျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်စင်ကပြောပါတယ်
အင်တာနက်ဖြတ်တောက်တယ်ဆိုရင်ကြောရလိုက်ကျမကြီးအချိန်လေးပြပုံခက်ခဲရှိတာပေါ့အခုကဘလော့စနေရှိနေဆိုရင်ဖြစ်ဖြစ်နေတယ်ဖြစ်ဖြစ်နေတယ်ဆိုတော့အခုကအင်တာနက်သတင်းဝင်ပဲအခြေခံပြီးတော့အလုံးလုံးနေကြတာဟုတ်ပါမှာရောတွေမှာဒုက္ခဖြစ်တယ်ဆိုတော့တိုက်ပွဲတွေဖြစ်တယ်တိုက်ပွဲကြီးတော့တိုက်ပွဲကြောင့်လည်းပြည်နယ်ရပေါ်ရောက်နေပြီဒီလိုဘလော့ကူညီပေးရမယ်ဆိုတော့အင်တာနက်ကပဲတက်နေတာပြီးရင်ဘေးရောမှာဘသူကအကြီးတန်းရရတယ်အဲ့ဒီအကြီးတန်းကပြည်နယ်ရောမှာပြည်နယ်ရောက်နေတယ်အဲ့ဒါကိုဘေးကွေးတွေကကူညီပါဆိုပြီးအင်တာနက်သတင်းတွေနဲ့ပဲအလုံးလုံးနေကြတာအဲ့ဒါကိုအခြေခံပြီးလုပ်နေကြတာအခုတော့အဲ့လိုသတင်းတွေကိုပိတ်လိုက်တော့နောက်အခက်ခဲတွေအများကြီးရှိလာတယ်။ဒါဟာအစိုးရတရားအနေနဲ့မလုပ်တဲ့မလုပ်တိုက်တဲ့ဟာပဲကြိုတင်လက်ပြီးမပေးဘူး။ဘာကြောင့်လုပ်ရလဲဆိုတော့လည်းခုမှသူတို့ကဘာမှလည်းမပြောဘူး
။ရခိုင်နောက်ပိုင်းကချစ်တဲ့တောင်ဘူးတီတောင်မောင်တော်နဲ့နေပုံမျိုးနေတဲ့ကိုပြီးခဲ့တဲ့2019ခုနှစ်ဇွန်လ21ရက်နေ့ကအင်တာနက်လိုင်းချက်တောက်ခဲ့တာဖြစ်ပြီးစက်တင်ဘာလ3ရက်နေ့မှာပြန်လည်ဖိတ်ပေးခဲ့တာဖြစ်ပါတယ်။လက်ရှိချိန်မှာတော့ရခိုင်နောက်ပိုင်းကမြောက်ဦး၊ကျောက်တော်၊မင်းပြား၊ချစ်တဲ့တောင်ဘူးတီတောင်မောင်တော်နေပုံနဲ့ပုံကြောင်မျိုးနေတဲ့အားလုံးကိုအင်တာနက်လိုင်းချက်တောက်ထားတာလည်းဖြစ်ပါတယ်။ခုလိုအင်တာနက်လိုင်းချက်တောက်လိုက်တာဟာဒေသချင်းဖြစ်ပေါ်နေတဲ့စီရင်ပဋိပက္ခကိုပို့ပြီးတော့ဆိုးဝါးစေနိုင်တယ်လို့ပြည်သူလူထုအတွက်ဆိုးကျိုးတွေပိုများလာနိုင်တယ်လို့လည်းနိုင်ငံရေးလှစ်လာတုံ့ပြန်သူတွေကပြောဆိုကြပါတယ်